2021ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်ပြစ်ပခတွေကြားမှာမြန်မာစစ်တပ်အင်အားတောင်းနဲ့ချီဆုံးရှုံးနိုင်တဲ့အကြောင်းလေလာဆက်စစ်သူတွေကပြောဆိုနေကြပြီးတော့ဒီဆုံးရှုံးမှုတွေကြောင့်အရက်သားလူငယ်တွေစစ်မှုထမ်းခိုင်းတဲ့အမိတ်အတင်းအကျပ်အသက်သွင်းလာတာလို့လေလာသူတွေကတုံ့သက်ပြောဆိုကြပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်ခဲ့တဲ့လက်နက်ကိုင်ပြစ်ပခတွေကြားမှာမြန်မာစစ်တပ်ဘက်ကတိုက်ပွဲမှာကြာဆုံးတဲ့သူထိခိုက်ဒဏ်ရာရသူတပ်ကနေထွက်ပြေးသူနဲ့လက်နက်ချသူစုစုပေါင်း 21,000 လောက်ရှိမယ်လို့အမေရိကန်အခြေစိုက်ငြိမ်းချမ်းရေးသုတေသနအဖွဲ့ USIP ရဲ့ပြီးခဲ့တဲ့နှစ်ကခန့်မှန်းချက်ကို Fox သတင်းဌာနကကိုးကားရေးသားပါတယ်ဒီခမန်းဆက်ဟာမကြသေးခင်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်ဒေသနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာဆုံးရှုံးမှုတွေမပါဝင်သေးတဲ့အတွက်အရေးအတွက်အတော်များများချက်တိုးလာနိုင်တာကိုလည်းလေလာသူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့နှစ်မေလအထိစစ်တပ်အတွင်းမှာတကယ်တမ်းတိုက်နိုင်တဲ့အင်အားတသိန်းခွဲလောက်ပဲကျန်တော့နိုင်တယ်လို့လည်း USIP ဖွဲ့ကခန့်မှန်းထားပါတယ်။မြန်မာစစ်တပ်ရဲ့တပ်အင်အားကိုအတိအကျပြောဖို့ယုံကြည်စိတ်ချရတဲ့ကိုးကားဖော်ပြချက်တွေမရှိပေမဲ့လို့လည်းအမေရိကန်ဘူထောက်လိုက်ရေးဌာန CIA ရဲ့ပြီးခဲ့တဲ့နှစ်ကစီးရင်တွေအရာကတော့တပ်ဖွဲ့ဝင်တသိန်းခွဲနဲ့၄သိန်းကြားမှရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။